NCA အပြစ်ခတ်ရစေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့ NLD အစိုးရကြားနိုင်ငံရေးဆွေးနွေးပွဲတွေစတင်ဖို့အခြေခံမူပေါင်းတဲ့လုပ်ငန်းစဉ်တွေကိုမနေ့တောက်ကြနေ့ကသဘောတူညီမှုရခဲ့တာမို့အောက်တိုဘာလ28ရက်နေ့မှာတရားဝင်ပြဋ္ဌာန်းမဲ့အခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်ဖို့ရှိပါတယ်။အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကြားမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေအချိန်မြင့်လှုပ်ဆောင်နေချိန်မှာပဲမြန်မာတပ်မတော်ဘက်ကထိုးစစ်ဆင်ပြီးတော့တိုက်ပွဲတွေဖန်တီးတာမျိုးမလုပ်ဖို့27ရာစုပင်လုံးကြီးလာကန်ဖြစ်မြောက်ရေးတာဝန်ရှိသူတွေဘက်ကတိုက်တွန်းလိုက်ပါတယ်။အပြည့်စုံကိုမန်အင်ဂျင်ကဆက်ပြီးပြောပြပေးပါမယ်။
ရန်ကုန်မြို့မှာ၄ရက်ကြာကျင်းပခဲ့တဲ့ငြိမ်းချမ်းရေးဆိုင်ရာဆွေးနွေးပွဲတွေအရ NCA အပြစ်ခတ်ရစဲရေးစာချုပ်မှာပြဋ္ဌာန်းထားတာနဲ့အညီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုလာမယ့်နိုဝင်ဘာလအတွင်းစတင်ကျင်းပဖို့နှစ်ဖက်တာဝန်ရှိသူတွေဘက်ကသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲတွေမှာ UNFC တိုင်းသားလက်နက်ကိုင်အဖွဲ့များတပ်ပေါင်းစုလို့ NCA မှာလက်မှတ်မထိုးထားတဲ့အဖွဲ့တွေတရားဝင်ပါဝင်ဆွေးနွေးခွင့်ရမှာမဟုတ်ဘူးလို့တက်ရောက်လာတဲ့ကိုယ်စားလှယ်ရိဘက်ကပြောပါရယ်ဒီအခြေအနေနဲ့ပတ်သက်ပြီးမြမနိုင်ငံကြီးလေလာတုံးတက်နေသူသတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုပြောပါရယ
်အခုသွားနေတဲ့အစိုးရရဲ့ဒုံဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်က NCA စာချုပ်ပေါ်မှာပဲသူတို့အခြေပြုထားတယ်အခြေပြုထားတဲ့ခါကျတော့အပြည်တော်စုအဆင့်ငြိမ်းချမ်းရေးညီလာငြိမ်းချမ်းရေးဆွေးနွေးပွဲတွေရောအမျိုးသားအဆင့်တိုင်းနယ်ပြည်နယ်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေရောအကုန်လုံးက NCA စာချုပ်လက်မှတ်ထိုးမှသာလျှင်အဲသူကလက်မှတ်ထိုးမှသာလျှင်သူကတက်ရောက်ခွင့်ရှိတယ်ဆိုတော့အခုအဖွဲ့စည်းတော်တော်များများကလည်းလက်မှတ်ထိုးမထားတဲ့ခါကျတော့အဲ့ဒီအဆင့်မှာအခုတတိကိုအဖြေကတိတိကျကျမရသေးဘူး။ဒါကြောင့်အခုသူတို့ညှိနေကြတယ်။ရှေ့လာမဲ့လာဇန်းနေမှာလည်းသူတို့တွေ့ကြအောင်မယ်။တွေ့ပြီးတော့မှအခုတော့ဘာပြန်တစ်ခါပြန်ပြီးတော့ဖြစ်လာတယ်လဲဆိုတော့လက်မှတ်မထိုးရသေးတဲ့အဖွဲ့တွေ NCA စာချုပ်မှာလက်မှတ်ထိုးဖို့ဆိုတာပဲပြန်ပြီးတော့မှတပတ်ပြန်လည်ပြီးတော့ရောက်လာတယ်။အဲ့တော့အဲ့လိုလက်မှတ်ထိုးနိုင်ခြင်းမရှိဘူးဆိုရင်တော့ဒီငင်းငင်းရေးခီးစဉ်ကတော့ဖျက်မှန်ပြူသွားနိုင်အောင်မဟုတ်သေးဘူးလို့ထင်တယ
်။အောက်တိုဘာလ18ရက်နေ့ကနေ21ရက်နေ့ထိရန်ကုန်မြို့မှာကျင်းပခဲ့တဲ့ငင်းငင်းရေးဆိုင်ရာဆွေးနွေးပွဲကိုကချင်လွတ်မြောက်ရေးတပ်မတော် KIO အပါအဝင် NCA အပြည့်ရဲ့စာချုပ်မှာလက်မှတ်ရေးထိုးမထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေလည်းတက်ရောက်ခဲ့ကြပါတယ်။ဒါဟာတိုင်းဒေသကောင်းဆောင်တွေဘက်ကငင်းငင်းရေးကိုလူလာကြောင်ပြသတာဖြစ်တယ်လို့27ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီဝင်ဒေါက်တာဆလိုင်းလျံမုံကကြာသပတေးနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။အခုလည်းပဲကျွန်တော်တို့ဒီလူတိုက်ပွဲတွေဖြစ်နေတဲ့ကြားမှာ DPN ကောင်းဆောင်တွေဖွဲ့လိုက်လာပြီးတော့ဒီမှာစီဝေးလာတက်ပါတယ်။ဒီလိုစီဝေးလာတက်တယ်ဆိုတဲ့ဟာကြီးကဘာပြတ်လဲဆိုတော့သူတို့လည်းပဲဒီငင်းချမ်းဖြစ်စင်မှာပါချင်တယ်ဒီငင်းချမ်းစီပြစ်စင်ကျွန်တော်တို့အားလုံးပူပေါင်းဆောင်ရွက်မှာပဲအောင်မြင်မယ်အနှစ်ချုပ်စေကြပြီဖြစ်တဲ့ between ချင်းချုပ်ငင်းဖို့အတွက်ကျွန်တော်တို့အားလုံးဝိုင်းပြီးတော့လှုပ်ဖို့လိုအပ်တယ်ဆိုတဲ့ဟာကိုသူတို့လာပြီးတော့တည်တည်ပြရတာပဲဖြစ်ပါတယ
်တစ်ဆက်တည်းတိုင်းသားဒေသတွေမှာမြမတက်မတော်ရဲ့ထိုးစစ်တွေကိုရစဲတင်ကြောင်းသူကအခုလိုတိုက်တွန်းခဲ့ပါတယ
်ကျွန်တော်တို့အနေနဲ့ကတော့ဖြစ်နိုင်လို့ရှိရင်တော့ DPN ဖက်နဲ့အစိုးရဖက်ဆွေးနွေးချက်တွေကအချီနီကောင်းပြီးတော့သူတို့အားလုံးပါတဲ့ခါမှာကျွန်တော်တို့အားလုံးပြည်သူတနိုင်ငံလုံးမှာစနေတဲ့အနေအထားမျိုးကိုကျွန်တော်တို့အမြင်ချင်ပါတယ်လက်မှတ်မထိုးသေးတဲ့ဖွဲ့တွေလည်းလက်မှတ်ထိုးပြီးတော့ဒီငင်းချင်းဆွေးနွေးပွဲဖြစ်စင်မှာကျွန်တော်တို့အားလုံးပါဝင်နိုင်ရေးကိစ္စကိုကျွန်တော်တို့အနေနဲ့ကြိုးစားနေပါတယ်တစ်ဖက်မှာလည်းပဲကျွန်တော်တို့တက်မတော်ဖက်ကိုလည်းကျွန်တော်တို့အနေနဲ့ဟိုတောင်းဆိုချင်တာကဒီလိုကျွန်တော်တို့ငင်းချင်းဆွေးနွေးနေတဲ့ချိန်မှာဒီလိုတိုက်ပွဲတွေကျွန်တော်တို့တိုင်းရင်းသားဒေသမှာသူစီစင်ပြီးတော့တိုက်ပွဲတွေဖန်တီးနေတဲ့ဟာတွေကတော့ရက်တန့်ကရက်ပေးဖို့ကျွန်တော်တို့အနေနဲ့မေတ္တာရခန့်ချင်ပါတယ်။
တိတ်မကြခင်ကာလမှာဘယ်သူတွေကငင်းငင်းရေးကိုလူလားတယ်ဘယ်သူတွေကငင်းငင်းရေးကိုမလူလားဘူးဆိုတာပြည်သူတွေမြင်တွေ့ကြရတော့မှာဖြစ်တယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းနေပြည်တော်မှာကျင်းပခဲ့တဲ့ NCA လက်မှတ်ရေးထိုးခြင်းတနည်းမြောက်အခမ်းအနားမှာဒေါက်တာဆန်းစုကြည်ကိုယ်တိုင်ပြောခဲ့တာပါ။မကြခင်ကျင်းပတော့မယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာအမျိုးသားအဆင့်နဲ့ပြည်ထောင်စုအဆင့်ဆိုပြီးနှစ်ပိုင်းရှိမှဖြစ်ပြီးစီးရင်နဲ့ဘာသာရေးစတဲ့အရေးပါတဲ့ကိစ္စရပ်တွေကိုပြည်ထောင်စုအစ်စ်မှသာဆွေးနွေးမှဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုနေပြည်တော်ကောင်စီအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်15ခုမှာနိုဝင်ဘာလမှာစတင်ကျင်းပမှာဖြစ်တယ်လို့ဆိုပါရယ်။အဲ့ဒီအစ်စ်မှအစိုးရလွှတ်တော်တက်မတော်တိုင်းသားလက်နက်ကိုင်အဖွဲ့တွေတရားဝင်နိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းကကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးမှာဖြစ်ပါရယ်ရှင်။